အမြန်ပါပြီးမှာကြားပြရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လို့ရတော့တယ်ရွေးကောက်ပွဲမွေးဆက်စည်းရုံးမှုတွေကလည်းအရှင်မြင့်လာနေပါတယ်နိုင်ငံတော်မှာရွေးကောက်ပွဲပေါ်လူဆွေးဝင်စားမှုတည်တည်တတ်တာနဲ့ဆိုပေမဲ့ရခိုင်ပြည်နယ်အမျိုးနယ်ပဲမှာတော့ရွေးကောက်ပွဲအရင်ရွေးကောက်ပွဲတွေအတွက်ပို့ပြီးတော့လူလူဆွေးဝင်စားမှုထူးခြားများပြားနေတာတွေ့ရတယ်လို့တုံ့တက်ကြပါတယ်အမျိုးကရွေးကောက်ပ ွေရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေဟာလည်းပိုပြီးတော့အကျိတ်နဲ့ဖြစ်လာပါတယ်။ဒီလက်မဲဆန္ဒနဲ့၁၉နေရာအတွက်ကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုကတော့အရင်ရွေးကောက်ပွဲတွေလောက်များတာမတွေ့ရပါဘူး။ဒါမဲ့လို့ရခိုင်ပြည်နယ်အမ်းမြုံနယ်မှာကတော့နိုင်ငံရေးပါတီကြီးတွေအကျိတ်နဲ့မဲဆွယ်နေကြတာနဲ့အမျှလူလူရဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုဟာလည်းအရင်အကျိတ်တွေမှာထက်တောင်ထူးခြားခြားပိုပြီးတော့အားကောင်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတဦးဖြစ်တဲ့ရခိုင်လူမှုကွန်ရက်ကကိုစရာကျော်ကပြောပါတယ
်။အမ်းနယ်ရဲ့ကျေးရွာတွေမှာကျွန်တော်ကြည့်ရတော့ဒီကြားပြတ်ရွေးကောက်ပွဲအပေါ်မှာလူလူစိတ်ဝင်စားမှုဒီ2015ကထက်ပိုပြီးတော့စိတ်ဝင်စားတယ်ဆိုရက်အနေထားတွေကိုတွေ့ရတယ်ခင်ဗျာသူတို့ကိုယ်တိုင်ဒီမဲဇင်းတွေကိုအခုကြိုးပြီးတော့မဲဇင်းတွေကတ်ထားပြီးရွာတွေမှာဆိုလို့ရှိရင်ကြောင်ညာဆိုင်ဘုတ်လေးတွေရှိတယ်အဲ့မှာတွားပြီးတော့ကြည့်နေကြတယ်ခင်ဗျာနော်အပြုဝန်ထမ်းတွေပေါ့နော်ဒီပြည်သူရဲတွေအားစဒီဟာကိုကိုယ်မဲဇင်းနာမည်ပါမပါဘူးဟိုမဲပေးနိုင်ဖို့တော့ကြိုတင်ပြီးတော့ဒါဝိရဆိုင်ပြီးတော့ကြည့်နေတယ်ဆိုတဲ့ဟာကိုမြင်ရတယ်အဲ့ပြီးတော့ဒီမဲနဲ့ပတ်သက်ပြီးတော့ဘယ်လိုပြေးကြမလဲဟဲ့လားအဲ့ဒါဟာကိုကြိုက်တယ်မကြိုက်ဘူးပေါ့နော်သူတို့တွေအပေါ်မှာမျိုးကိုဆွေးနွေးနေကြတာလေမြန်မာချင်းအပြင်ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုဒီလူထုဒီအားတက်ပြီးရရှိရဲဆိုတော့မြင်ရတယ်ခင်ဗျာဟုတ်ကဲ့ပ
ါအခုရွေးကောက်ပွဲမှာအမ်းမျိုးနယ်မဲဆန္ဒနယ်ကနေပါဝင်ရှင်ပြိုင်မဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူ့ပါတီအနေနဲ့အမ်းမျိုးနယ်အတွင်းကမဲဆွယ်စည်းရုံးမှုတွေကိုတခြားပါတီတွေထက်အချိန်အများကြီးစောပြီးတော့စတင်လှုပ်ဆောင်ခဲ့တယ်လို့လူထုတွေရဲ့ထောက်ခံမှုအများပြားရထားတယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဒီအားလုံးကိုရခိုင်မျိုးသားပါတီဒီရခိုင်တို့ရဲ့မျိုးရည်ပြတ်သတ်မှတ်တယ်။အဲဒီလိုပဲအားကိုကျွန်တော်တို့နိုင်ဖို့အတွက်တရားသူစစ်တွေကျွန်တော်တို့နိုင်ငံရေးအရေးကိုညှင့်မယ်လူထုသိအောင်လုပ်မယ်ဆိုရယ်တော့စနစ်တကျကျွန်တော်တို့ချင်းကပ်ပြီးမြို့ချောက်ပါတယ်။ဒါကြောင့်လည်းပဲကျွန်တော်တို့ပါတီရဲ့အကြီးဆုံးကိုလိုလိုစစ်ဖြစ်တဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌကိုဒီမှာပြင်ပြီးမှကျွန်တော်တို့ရဲ့ဒုသားအင်အားကိုညှင့်တာပေါ့ဗျာ။နော်အဲ့တော့ဒီအားရဲ့ပြန်ပွဲကိုကျွန်တော်တို့ဒီအလေးနဲ့ထားတယ်။အောင်မြင်ရမယ်ဆိုရယ်ရည်မှန်းချက်ထားတယ်။ဘာလို့ဆိုရင်2020မှာကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ကိုကောင်းပြီပေါ့။အဲတော့2020မှာမှန်းထားတယ်ဆိုရင်2020မှာရခိုင်ပြည်နယ်ကတာပို့ပြပြည်သူ့ဘက်တို့ကအယောက်အမျိုးသားလွတ်တို့က10ယောက်အလုံး29ယောက်ကိုရောက်အောင်ယူမယ်။ပြည်နယ်လွတ်တို့မှာအမှတ်34နေရာနဲ့ရှင်းရဝန်ကြီးတခုရှိတယ်။အဲ့ဒီ35နေရာလုံးကိုရခိုင်မျိုးသားပါတီရောက်အောင်ဒီလိုပဲကျွန်တော်တို့ယူဖို့အတွက်ဒီအန်ရွေးကောက်ဝေးဟာအမတန်အရေးကြီးတဲ့ကြိုတင်ပြင်ဆင်မှု၄နှစ်ပြ။အမျိုးသားရဲ့လှိုင်းကိုတနင်္လာလူလူရဲ့ပြပောင်းဆောင်ရွက်မှုက2020ရောက်ကိုရရမယ်ဆိုရဲနိုင်ငံရဲ့အခြေခံရေးမှန်းချက်ရှိတယ်။ဒါကြောင့်စနစ်တကျပြင်ဆင်နေပါတယ်
။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့လည်းအမ်းမြူမဲဆန္ဒနယ်မှာအနိုင်ရဖို့အင်အားခိုင်မာတုံးပြီးအကြိတ်နယ်မဲဆွယ်စည်းရုံးနေရပါ။လက်ရှိနေထားမှာတော့နိုင်ငံရေးပါတီကြီးတွေအားလုံးကအင်အားအကြီးအကျယ်စိုက်ထုတ်မဲဆွယ်နေကြပြီးလူလူတွေကြားမှာလည်းပါတီတစ်ခုတည်းကိုပဲအားသာနေတဲ့ပုံမျိုးမတွေ့ရတာကြောင့်ဘယ်ပါတီအနိုင်ရနိုင်နေဆိုတာကိုပြက်ပြက်သားသားခံမှန်းဖို့ခက်တဲ့နေရာတစ်ခုဖြစ်တယ်လို့ကိုစရာကျော်ကပြောပါတယ်
။အဲဒေဒီနဲ့မှတော့ပြောလို့တော့မရပေမဲ့2015ရဲ့ရက်ကိုရှိမယ်ဆိုရင်မဲဆန္ဒနယ်ကခုရှိရဲ့ခင်ဗျအမ်းမှာမဲဆန္ဒနယ်အမှတ်နှစ်ဖက်ချမ်းပေါ့အောက်ဖက်ချမ်းပြီး2015မှာ ANP ကအားကောင်းစွာနဲ့နိုင်ခဲ့တာရှိပါတယ်ခင်ဗျ။အဲ့လိုမျိုးရှိရဲ့အဲ့ဒီလက္ခဏာအကြီးကြီးအပြင်ဒီအောက်ဖက်အချမ်းနေမှာမဲဆန္ဒနယ်အမှတ်နှစ်ဖက်ချမ်းမှာဒီခိုင်မျိုးသားပါတီဘက်ကထောက်ခံတဲ့အပေါ်များတယ်ခင်ဗျ။ဒီအထက်ဘက်ပိုင်းဖြစ်တဲ့အမှတ်၄မဲဆန္ဒနယ်ပဲအပိုင်းပေါ့နော်။စင်တန်းရင်သားနေတဲ့အချမ်းနေအဲ့ပေါ့နော်။ပို့ပြီးတော့ပါဒီကြီးရွာကြီးပြက်များတယ်လူနေနေ။အဲ့ဘက်ချမ်းမှာကျတော့အဲဒီ NLD ကိုထောက်ခံတဲ့ဟာမျိုးတွေရှိတယ်။အဲကျန်းခိုင်ကိုထောက်ခံတဲ့ဟာမျိုးတွေရှိတာတွေ့ရတယ်ခင်ဗျ။
NLD အစိုးရလက်ထက်ပထမဆုံးအကြိမ်ကျင်းပမှာဖြစ်တဲ့ဒီကြားပြတ်ရွေးကောက်ပွဲဟာ NLD အစိုးရအတွက်လည်းစံသတ်မှုတစ်ခုဖြစ်ပါတယ်။တနစ်တာအစိုးရတက်တန်းကာလအတွင်းနိုင်ငံရေးစီးပွားရေးလူခွင့်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းတွေမှာ NLD အစိုးရအနေနဲ့အများမျှော်မှန်းသလောက်ထိရောက်ရောက်တိုးတက်လာအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့ဝေဖန်မှုတွေကလည်းရှိနေတာပါရှင်။